မကြခင်ကျမတို့မယ်နဲ့စက်တရာစုပင်လုံးအတွက်နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်သုံးသပ်တဲ့အစည်းအဝေးကိုဒီကနေ့အစိုးရတက်မတော်လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေသုံးဖွင့်ဆိုင်တွေ့ဆုံဆွေးနွေးကြတာမှာဆွေးနွေးမှုအပြီးရလက်အရာကတော့လောလောဆယ်ဘာအဖြေရလက်တစ်စုံတရာမှထွက်လာတာမရှိသလိုအပြစ်ရဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့9ဖွဲ့အနေနဲ့27ရာစုပင်လုံးမှာဘယ်လိုပါဝင်နိုင်မလဲဆိုတာကိုလည်းတိတိကျကျမသိရသေးပါဘူး။ဒါမဲ့ဩဂတ်လ25ရက်နေ့မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နဲ့တွေ့မှသာအဖြေရလက်တစ်ခုခုထွက်မယ်လို့ဆွေးနွေးပွဲတက်လာသူတွေကပြောပါတယ်ဒီသတင်းပြည်သူကတော့ VOA ကသတင်းတောက်မမေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်တုံ့တက်တဲ့အစည်းအဝေးကိုဒီလ17ရက်နေ့ကစတင်ကျင်းပပြီးဆွေးနွေးနေကြတာပါဒီကနေ့ကတော့3ရက်မြောက်နေ့ဖြစ်ပါတယ်ဒီကနေ့မှာအစိုးရတက်မတော်လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီနေ့ဆွေးနွေးမှုနဲ့ပတ်သက်ပြီး NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ဘက်ကကိုယ်စားလှယ်ခူးဦးတွေကတော့ရလက်ကောင်းတွေထွက်ပေါ်လာခဲ့တယ်လို့ပဲပြောပါတယ်အလားတူပဲအစိုးရဘက်က27ရာစုပင်လုံးညီလာခံအကျိုးပင်စည်ရေးကော်မတီအတွင်းရေးမှူးဦးလောင်မောင်ရွှေကလည်းဆွေးနွေးပွဲတွေကအပေါင်းလက္ခဏာဆောင်ပါတယ်လို့ပြောပါတယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးဦးလာမောင်ရွှေကတော့ခုလိုပြောပြပါဗျ
။ဖိကြားခဲ့တဲ့နေရာမှာလက်မဲ့ရေထိုးခြင်းရှိသည်ဖြစ်စေမရှိသည်ဖြစ်စေဒန်းတူလက်မဲ့ရေထိုးခြင်းမထိုးခြင်းနဲ့မတူဒန်းတူကိုကျွန်တော်တို့ဒီမှာဆွေးနွေးတဲ့ကိုဖိတ်ခဲ့တယ်။ပတ်သက်ဆွေးနွေးခွင့်မှာလည်းအားလုံးကဒန်းတူအနေနဲ့ကျွန်တော်ဆွေးနွေးရတယ်။ဆွေးနွေးရအားလုံးကနံပါတ်1ကတော့အားလုံးပါဝင်ကြီးကိုဆွေးရဘက်ကဆက်ပြီးတော့ဆွဲကြံပြီးတော့ဒီညီလာတိုင်းကိုဆက်မိတိုင်းနေရာရှိတယ်တိုးတက်မှုတွေလည်းအများကြီးရှိသလိုဆက်လက်ပြီးတော့ကျွန်တော်ဆွေးနွေးမှုကျန်တာတွေလည်းရှိပါတယ်ကျွန်တော်တို့ဘက်ကတင်ပြလိုတာကတော့၃ရက်သာဆွေးနွေးပွဲမှာတော့အဲ၂ရက်လုံးမှာကျွန်တော်တို့ဘက်ကတော့ကော်မတီဘက်ကတော့ပို့ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်တယ်တယောက်နဲ့တယောက်နားလည်မှုပို့ပြီးတော့ပေါ့နော်ငကိုလည်းရှိတယ်လို့ကျွန်တော်တို့ကတော့ယုံကြည်တယ
်မကြခင်မှာ27ရာစုပင်လုံးညီလာခံဟာကျင်းပတော့မှာပါဒီမှာနိုင်ငံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒါပေမဲ့လက်ရှိဆွေးနွေးနေချိန်အထိ NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့ခုနှစ်ဖွဲ့ကဘလို့ပုံစံနဲ့တက်မလဲဆိုတာနဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့ကိုကံအဖွဲ့ MNDAA ပလောင်တအန်းအမျိုးသားလွတ်မြောက်ရေးတက်မတော် TNLA ရခိုင်တက်မတော် AA တို့မှလည်းအစိုးရနဲ့ညှိနှိုင်းနေစေဖြစ်တာမို့ဒီအဖွဲ့တွေအကုန်လုံးဘလို့ပါဝင်မလဲဆိုတာကတော့အခုချိန်ထိအဖြေမရှိသေးပါဘူး။လာမယ့်ဩဂုတ်လကုန်မှကျင်းပမယ့်27ပင်လုံးညီလာခံဟာလည်းကျင်းပဖို့အချိန်နီးကပ်နေပြီဖြစ်ပါတယ်။ဒီပြင်မကြခင်ကပြီးစီးခဲ့တဲ့မိုင်းကြရင်ညီလာခံမှာတိုင်းရင်းသားတွေဘက်က27ရာစုပင်လုံးညီလာခံကျင်းပမဲ့ရက်ကိုလာမယ့်အောက်တိုဘာမှကျင်းပပေးဖို့တောင်းဆိုမယ်ဆိုတဲ့သဘောထားမှတ်ချက်တွေဆုံးဖြတ်တာတွေရှိခဲ့ပါတယ်ညီလာခံကျင်းပဖို့အချိန်ကလည်းနီးကပ်နေပြီဖြစ်တာကြောင့်အားလုံးပါဝင်ရင်းနဲ့ပတ်သက်လို့ VOA ကမင်းမြတ်နဲ့အပေါ်မှာခူးတွေကတော့အခုလိုဖြေကြားခဲ့ပါတယ
်တတိပက္ကရာဆုံးဖြတ်ချက်ချတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်ဒါလည်းကျွန်တော်ဆက်လက်ညီလာခံကြေရအောင်ပုံမဲ့အနေအထားမျိုးနဲ့ကျွန်တော်တို့ထားရပါတယ်။မူပါတုံ့တက်မှုကတော့ဒီတစ်ချိန်ခင်းနေပြီမှာတော့မဟုတ်ပေါ့။ဒါအစပဲရှိပါသေးတယ်။သူတို့ပြေကတော့ကျွန်တော်တို့လို NCA မှာမပါသေးတဲ့အဖွဲ့အစည်းတွေကတော့ကျွန်တော်တို့အသိဖြစ်နေတော့ကျွန်တော်တို့ခုမှစပါဝင်ပြီးတော့ဒီတုံ့တက်တဲ့အဆင့်ကိုပါတဲ့အတွက်ကြောင့်မလို့မူပါချက်လက်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်ဖက်ကသိရှိနာလဲခြင်းအပြေဝမရှိသေးဘူးလို့ပြောလို့လည်းရတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်တို့ပါဝင်တုံ့တရင်လည်းကျွန်တော်တို့ကြည်လဲတဲ့အဆင့်မျိုးကိုသွားဖို့အတွက်တတိပြချင်းတော့အချိန်ယူရအောင်မလို့ကျွန်တော်တို့ကတော့နားလေတယ
်အချိန်လောက်မယ်မလောက်ဆိုတာကတော့ကျွန်တော်တို့အချိန်ကတော့ဘယ်တော့မှမလောက်ဘူးဖြေကြတယ်ဒါမဲ့သွားနိုင်တဲ့လောက်ကိုကျွန်တော်သွားမှာလေဖြစ်စဉ်ကဆက်သွားနိုင်မှာပဲဒါဖြစ်စဉ်ပဲနော
်ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအချက်၅ချက်တင်ပြခဲ့ပြီးတင်ပြချက်၅ချက်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာလုပ်ငန်းကော်မတီဖွဲ့စည်းဖို့ညီလာခံပြီးဆက်လက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေစတာတွေပါဝင်ထားပါတယ်။ဒီအပေါ်မှာဘလို့ဆုံးဖြတ်တယ်လဲဆိုတာကတော့လာမယ့်15ရက်နေ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့မှသာအဖြေထွက်မယ်လို့ခူးဦးတွေကခုလိုပြောပြပါတယ
်။ကျွန်တော်တို့ဖက်ကတော့ခုနပြောတဲ့အတိုင်းပဲလေ။ပူတွဲချင်းပါရေးကော်မတီမှာကျွန်တော်တို့ပါဖို့ကျွန်တော်တို့တင်ပြထားတယ်။ဒီဟာနဲ့ပတ်သက်ပြီး15 16ချက်ရင်ကျွန်တော်တို့သိရမယ်လို့နှားလေတယ်။အဲ့ဒီအဖြေကုန်လို့ပဲမူတည်ပါမယ်နော်။တကယ်လို့ပူတွဲချင်းပါရေးကော်မတီမှာကျွန်တော်တို့ပါခွင့်ရှိတယ်ဆိုရင်ကျွန်တော်တို့အုံနာရှိသဘောရတဲ့သဘောဆိုနှားလေလို့ရတယ်။ပုံနဲ့ရှိသဘောပါတဲ့အခါကျတော့ချိပမယ်ညီလာခံလည်းကျွန်တော်တို့တယောက်ခွင့်ရှိတာပေါ့တယောက်နိုင်တယ်ဆိုတော့အချင်းကြီးပေါ့ဒါမဲ့ဘယ်လိုအည်အတွက်နဲ့တက်ပါမလဲဆိုတာတော့ကျွန်တော်တို့
လို့စေအရေးအတွက်ကိုကျွန်တော်တို့ကြည့်ရှင်းနေတော့ကျန်တဲ့ဖွဲ့စည်းတွေအတွက်တော့ကျွန်တော်တို့ကုစားမပြောပြနိုင်ဘူးပေါ့နော်ကျွန်တော်တို့ဒီ UFC ထဲမှာပါတဲ့ဖွဲ့စည်းတွေကတော့ဒီအနေထားနဲ့ပါ
တုံးရတာဆွေးနွေးခဲ့တဲ့ဒီရလက်တွေကိုလာမယ့်15ရက်နေ့မှာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုတင်ပြသွားမှာဖြစ်ပြီးဒီကော်မတီကပဲအဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်